Hezbollah စစ်သေးကြွားတွေကိုလေဘနွန်ကနေပြန်တိုက်ထုတ်ဖို့ရည်ရွယ်ပြီးလေဘနွန်အနောက်တောင်ပိုင်းမှာမြေပြင်စစ်ဆင်ရေးတစ်ခုကိုဒီကနေ့ပဲစတင်လိုက်တယ်လို့ Israel စစ်တပ်ကကြေညာလိုက်ပါတယ်စက်တင်ဘာ30ရက်ကစခဲ့တဲ့မြေပြင်တိုက်ပွဲတွေလိုပဲအခုစစ်ဆင်ရေးကိုလည်းအကန့်အသတ်နဲ့ပြင့်မှတ်ထားလုပ်မှာဖြစ်တယ်လို့ပြောပါတယ်ဒီမြေပြင်စစ်ဆင်ရေးမှာလေဘနွန်နိုင်ငံမြို့တော်ဘေရွတ်အပါအဝင်လေဘနွန်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေလည်းပါဝင်မှာဖြစ်ပါတယ်အီရန်ကနေလေဘနွန်အခြေစိုက်စစ်သွေးကြောအဖွဲ့ထံကိုလက်နက်တွေပေးပို့ရမှာပါဝင်ခဲ့တဲ့ Hezbollah အကြီးတန်းတပ်မှူးဆူဟေးဟာဆာနီဟာလေကြောင်းတိုက်ခိုက်မှုတစ်ခုမှာတိတ်ဆုံးခဲ့တယ်လို့လည်း Israel စစ်တပ်ကဒီကနေ့ပဲပြောပါတယ်လေဘနွန်မှာအစ္စရေးရဲ့စီးရေးလှုပ်ရှားမှုအရှိန်ဟုန်နဲ့ကျယ်ပြန့်လာပြီးတော့တိုက်ခိုက်မှုတွေကြောင့် Hezbollah ခေါင်းဆောင် Hassan Nasrallah တိုက်ဆုံပြီး၁၀ရက်ကြာမှအခုလိုနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာတာပါပြည်ပခါတွေကြီးထွားလာတဲ့အတွက်အရက်သားတွေကိုဘေးလွတ်ရာရှောင်ပြေးကြဖို့လည်းနှိုးဆော်ထားပါတယ်တူရကီကလည်းသူ့ရဲ့နိုင်ငံသား2000ဘေးလွတ်ရာကိုထွက်ပြေးနိုင်မှုအတွက်ရေတပ်သင်္ဘောနှစ်ဆင်းကိုစစ်လွတ်ထားတယ်လို့ပြောပါတယ်ရှင်